နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်124ကားကြီးနဲ့တရားစွဲဆိုခံထားရပြီးဒုတိယကြိမ်ဖန်ဝင်ရအထောက်ခံထားရတဲ့ဥပဒေသူကိုမဖမ်းဆီးနိုင်သေးတဲ့အတွက်မြက်ွယ်မှာတရားစီရင်စစ်ဆေးဖို့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကဇွန်လ17ရက်မနေ့ကအမိန့်ချမှတ်လိုက်ပါတယ်ဥပဒေသူကိုမဖမ်းဆီးနိုင်သေးတဲ့အတွက်ဒုတိယကြိမ်ထုတ်ပြန်ထားတဲ့ဖန်ဝင်ရန်ကိုရန်ကုန်တိုင်းသတင်းချက်တပ်ဖွဲ့ထူရဲမှုတင်ထွန်းကတရားရုံးကိုပြန်လည်တင်သွင်းရမှာတရားရုံးကအလို့ရှိနေတဲ့သူပါမလာတဲ့အတွက်သူ့ရဲ့မျက်ွယ်မှာပဲအမှုကိုဆက်လက်စစ်ဆေးဖို့အမိန့်ချမှတ်လိုက်တာပါအဲဒါကြောင့်လာမယ့်ဇွန်လ17ရက်နေ့ဥပဒေသူရဲ့မျက်ွယ်မှာတရားလိုဘက်ကိုစတင်စစ်ဆေးမယ်လို့အနောက်ပိုင်းခရိုင်တရားရုံးရဲ့သတင်းနဲ့ပြန်ကြားရေးအရာရှိဒုတိယခရိုင်တရားသူကြီးသုံးဦးမင်းသန့်ကပြောပါတယ
်ဒီနေ့ဥပဒေသူကိုဖမ်းဝရန်ထုတ်တဲ့အတိမဖြစ်တဲ့အကြောင်းသတင်းရတဲ့ဘက်ကပြန်သွင်းလာသူဆွဲခံရသူကလက်တလို့ဖမ်းဆီးဖို့ရအကြောင်းမရှိတဲ့အတွက်သူ့ရဲ့မျက်ွယ်မှာအမှုကိုဆက်လက်စစ်ဆေးဆောင်ရွက်သွားမယ်ဆိုပြီးတော့အမိန့်ချပြီးတော့တရားလိုစစ်ဖို့ဆက်ရှိရနေချိန်တာ
အခုလိုတရားရုံးကအမိန့်ချလိုက်တာကြောင့်ဥပဒေသူကိုတရားခံပြီးအဖြစ်မကျင်ချာတော့ဘူးလို့လည်းဦးမင်းသန့်ကပြောပါတယ်ဥပဒေသူကိုမေလ9ရက်နေ့ရန်ကုန်မြို့မဟာဘလုံးလက်ပန်းချာမှာဟောပြောကြတာတွေနဲ့ပတ်သက်ပြီးရန်ကုန်နောက်မိုင်ခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုတိယခရိုင်အုပ်ချုပ်ရေးမှူးဦးစမင်းကတရားလိုအဖြစ်နဲ့အနောက်မိုင်ခရိုင်တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်အဲ့ဒီလျှောက်ထားချက်ကိုတရားရုံးကလက်ခံခဲ့ပြီးဥပဒေသူကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥမာ124ကကြီးနဲ့မေလ28ရက်ကဖန်ဝင်ရထုတ်ခဲ့တာပါဥပဒေသူအပေါ်အပြစ်ရှိကြောင်ထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်2009နှစ်ကနေပြီးတော့2020အထိကြာခံရနိုင်ပြီးငွေဒဏ်နဲ့ချမှတ်ခံရနိုင်ပါတယ်ဥပဒေသူအပေါ်ဖန်ဝင်ရထုတ်ပြန်ခဲ့ပြီးတဲ့နောက်အဖမ်းခံမယ်လို့ဥပဒေသူကတုံ့ပြန်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်ကစလို့ပျောက်ကွယ်သွားခဲ့တာဖြစ်ပါတယ်ဥပဒေသူဟာရန်ကုန်တိုင်းတန်ခါနာယကအဖွဲ့ရဲ့ဩဘာသာခံယူဖို့ရန်ကုန်မြို့ကိုရောက်ရှိနေကြောင်းအဖမ်းခံမှဖြစ်ကြောင်းပြောဆိုခဲ့တဲ့အသံဖိုင်လူမှုကွန်ရက်မှာထွက်ပေါ်လာခဲ့ပေမဲ့ရန်ကုန်တိုင်းတန်ခါနာယကအဖွဲ့ရုံးကိုရောက်ရှိမလာခဲ့ပါဘူးအဲ့ဒီနောက်ဥပဒေသူကိုတရားရုံးကဖန်ဝရနှစ်ကြိမ်ထုတ်ခဲ့ပါတယ်။မကြခင်ကတော့ဆရာတော်ကြီးတို့ရဲ့ဓမ္မဆက်နဲ့စုစုံမမှုခံယူပြီးမှလာရောက်ပြီးတော့အဖမ်းဆီးခံမယ်လို့ရုရှားလူမှုကွန်ရက်ဗီဒီယိုကနေပြီးတော့တဆင့်ဥပဒေသူကပြောဆိုထားပါတယ်ခင်ဗျာ။